မြန်မာသမ္မတဦးဝင်းမြင့်အိန္ဒိယကိုမကြခင်ရပ်ပိုင်းတွင်သွားမဲ့ကိစ္စတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆက်ဆံရေးထိန်းချုပ်ဖို့ဖြစ်တယ်လို့သုံးသပ်ချက်တွေထွက်ပေါ်နေပါတယ်။ဆက်ပြီးနားဆင်ပါရှင်။အိန္ဒိယကိုဒုတိယအကြိမ်ချစ်ချင်ခီးစဉ်ဖြင့်သမ္မတဦးဝင်းမြင့်ဟာဖေဖော်ဝါရီလ26ရက်နေ့ကနေ29ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံချစ်ချင်ခီးစဉ်တလကြပြီးမှအခုလိုသမ္မတဦးဝင်းမြင့်ကအိန္ဒိယကိုတွားရောက်တာဖြစ်ပါတယ်။အိန္ဒိယချင်းနိုင်ငံကြီးနှစ်ခုကြားဆက်ဆံရေးချိန်ခွင်ရှာညှိဖို့မြန်မာဆိုရရဲ့ကြိုးပမ်းချက်ဖြစ်တယ်လို့အိန္ဒိယအနေနဲ့မြန်မာကိုနောက်ကျောလုံစေတယ်လို့အမေရိကန်ပြည်ထောင်စုချီဆိုင်အိန္ဒိယမြန်မာဆက်ဆံရေးအကဲထက်ဒေါက်တာတွစ်စီကသုံးသပ်ပါတယ်။
ဒီတာရောပထဝီနိုင်ငံရေးရမြန်မာနိုင်ငံဟာအိန္ဒိယနဲ့ပူပီးနီးစပ်တာဟာပူပီးတော့အနေနဲ့ကိနေတော့ကျော်လေးလုံးနေလို့အရင်လိုတဲ့တွားချက်ဖြစ်တယ်ဒီနိုင်ငံကြီးအဆက်ဆက်ဆိုင်ရာမြန်မာနိုင်ငံကပူပီးတော့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အိန္ဒိယအတွက်လည်းဒီတာရောမှာဒီကျွန်းနိုင်ငံရဲ့ဒီပင်ကပင်ကိုထိုးပေါက်ဝင်ရောက်မှုအပေါ်မှာစုရင်းတော့အပြုတ်ကိုကြီးခဲ့ပါတယ်အဲ့ဒီတော့လေမြန်မာနိုင်ငံအစိုးရနဲ့ရောတက်နေပါစင်ပြောင်းဆက်ဆံရေးတုံ့ပြန်ပြီးတော့အိန္ဒိယရဲ့လုံခြုံရေးကိုဟိုကောက်ဝဲဖို့လည်းပဲအိန္ဒိယဘက်ကလိုအပ်တဲ့အနေအထားဖြစ်ပါတယ
်ဒါပေမဲ့မြန်မာဆွေးရတဲ့ကတရုတ်ရဲ့ခေတ်သစ်ပိုလန်မှာစီမံကိန်းကြီးမှာပါဝင်ဖို့သဘောတူထားတယ်လို့တရုတ်မြန်မာစီးပွားရေးချင်းကြံအဖြစ်လဲပူးပေါင်းဆောင်ရွက်နေတာတွေ့ရပါတယ်အခုလိုတရုတ်ရဲ့ဒေတာရင်းချက်တွင်ထိုးပေါက်လာမှုကိုအိန္ဒိယကကာကွယ်တဲ့အနေနဲ့အင်ဒိုပစိဖိတ်နည်းဗျူဟာတရက်ချမှတ်ထားပါတယ်ဒီပေါ်မှာလက်ရှိ NLD အစိုးရရဲ့သဘောထားတုံ့ပြန်မှုကရှင်းရှင်းလင်းလင်းမရှိဘူးလို့အကြက်ကတချို့ကဝေဖန်ထောက်ပြခဲ့ပါတယ်။ဒေါက်တာတင့်စီရဲ့အမြင်ကတော့
မြန်မာနိုင်ငံအစိုးရအနေနဲ့ကတော့ငွေကြေးနဲ့ပေါင်း50ပြည်တရုတ်မြန်မာဆက်ဆံရေးကိုကြည့်လို့ရှိရင်တစ်ဖက်ဆောင်ရင်းအနှင်းခံရအစီကံရကြောက်ခံရတဲ့အနေအထားကိုအခု၄နှစ်နဲ့ပြန်ပြီးတော့ရင်စားရအောင်လုပ်ဖို့လုပ်ဖို့မရနိုင်မဖြစ်နိုင်တဲ့တကယ်ဖြစ်ခဲ့တဲ့အနေအထားပေါ်မှာဟိုလမ်းလျှောက်ရတယ်မှာခံရတဲ့အစိုးရဆက်လာဖြစ်တဲ့ကိစ္စ။ဒါကြောင့်ရေးစီမြန်မာနိုင်ငံရဲ့လုံခြုံရေးကြိုးစီပွားစီးပွားရေးအကျိုးစီးပွားကိုကြီးနိုင်အောင်အတွက်ကတော့အခုတည်းကအခုလိုခြေလှမ်းခက်တဲ့ရဲလေးတွေပေါ့နော်ဆက်လမ်းပြီးမြောက်မြများစွာပြန်ပြီးတော့ခြေပြမှမှဒါရင်ရနိုင်တဲ့အတွက်ဒီနေရာမြန်မာနိုင်ငံဆက်ဆက်ရေးဟာအစ်စ်တစ်ခုပေါ်မှာတော့ခြေလှမ်းကြဲနေတဲ့နိုင်ငံလူကရှောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
တစ်ဖက်မှာတော့မြန်မာစစ်ကောင်ဆောင်တွေကနိုင်ငံတကာအရေးချင်းပြည်မီတဲ့စစ်တပ်တစ်ခုတိစောက်ဖို့အိန္ဒိယရဲ့အကူအညီကိုပိုးပြီးလိုလားကြောင်းပြသလာပါတယ်။ဒါကိုကြည့်ရင်တရုတ်ကိုရေရှည်အားကိုးလို့မရဘူးဆိုတာကိုမြင်လာတဲ့အတွက်ဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်။တရုတ်နိုင်ငံရဲ့ပြည်တဲ့စီးရီးအကူအညီဟာကမှဆက်နေကြည့်ရင်တော့တက်ပြရတယ်လို့ပဲရတာ။ဆိုတော့ရေရှည်မှာတော့မကြနိုင်ဘူး။ဒီဒီကဟာကိုမြင်လာတဲ့အခါမှာမြန်မာစစ်တပ်အနေနဲ့ကအိန္ဒိယအပေါ်ပေါ့နော်နိုင်ငံကအဆင့်ပြည်တဲ့လက်ထက်နဲ့တည်လူချင်းလာလေတရုတ်ပြည်ရဲ့မြေကိုရတာလည်းဆိုင်ရင်အိန္ဒိယလက်နဲ့တည်အေးကိုအသုံးပြုတာကတော့ပို့ပြီးတော့တင့်တော်ကြအကြောင်းရှိတယ
်သမ္မတဦးဝင်းမြင့်ရဲ့လေးရကြအိန္ဒိယခီးစဉ်တွင်သမ္မတကတော်ဒေါက်ချူချူလည်းလိုက်ပါသွားမှာဖြစ်ပြီး New Delhi မြို့တော်မှာအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နာမည်ကျော် Taj Mahal ရှိရာ Agra မြို့နဲ့ဘီဟာပြည်နယ်ကဗုဒ္ဓဂါယာတို့ကိုတွားရောက်လည်ပတ်လိမ့်မယ်လို့မျှော်လင့်ထားကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်